စကိုင်းတိုင်းဒေသကြီးဒီပဲရင်မြို့နယ်အတွင်းကတီတော်ကျေးရွာနီးမှာပြီးခဲ့တဲ့မလ18ရက်နေ့ကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေထိတိုက်တွေ့ပြီးရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားတယ်လို့ဒီပဲရင်ဒေသခံတဦးကပြောပါတယ
်။အဲဒီမှာလူလစ်တဲ့ချိန်ကိုသူကပထမတစ်ခါဘယ်လိုပြောမလဲ။အဲဒီမှာတွားရင်လည်းသူကအဲဒီကြားလေလူကြားလေကိုသူကကြောဝင်တာပေါ့။ရဲတွေအဲရဲဘာပေါ်မလို့လူကြားလေရောက်လာတနက်တည်းထုတ်ပြတာပေါ့ဗျာ။ရဲမှတိတော့ဒီကလူတွေရဲ့ကြွေးကြော်တာပေါ့။ကြွေးကြော်တော့တနက်တည်းထုတ်ပြပြီးရဲကပြက်ပြီးတော့တနက်တည်းဟွာလုပ်လိုက်တယ်ပေါ့။တနက်တည်းတစ်ချိန်တာပေါ့။ချိန်တဲ့ချိန်မှာအဲ့မဲ့နောက်ကအုပ်စုကြားဟွာလုပ်တဲ့လစ်တဲ့သူကဝင်လုတ်သွားလိုက်တာ။သုံးတာတော့သူတို့ရဲတွေနှစ်ယောက်သုံးသွားတယ်လို့ပြောကြားတယ်ပေါ့ကျွန်တော်လည်းတိတိပပတော့မမြင်အောင်အတိအကျပြောရမယ်ကြားတဲ့သတင်းကတော့နှစ်ယောက်သုံးတာတော့သိကြပါအ
ဲ့ဒီရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားတဲ့အကြောင်းနိုင်ငံပိုင်သတင်းစာတွေမှာနောက်တစ်နေ့မှာဖော်ပြခဲ့ပါတယ်နောက်ပိုင်းမှာတော့အနာပိုင်နေဘက်ကကျေးရွာတွေမှာဝင်ရောက်ရှာဖွေတာတွေတနက်နဲ့ဝင်ပစ်တာတွေရှိတာကြောင့်တီတော်ကျေးရွာနဲ့နိဆရာကျေးရွာတွေကဒေသခံတွေဒီကနေ့အထိထွက်ပြေးနေကြရတယ်လို့ဒီပဲရင်ဒေသခံတဦးကပြောပါတယ
်တရွာလုံးပဲဗျအမျိုးသမီးအကြီးနိုင်တဲ့သူတွေအကုန်ကြီးရဗျရွာထဲမှာအဖိုးကြီးနဲ့အဖိုးကြီးပဲများတော့အဖိုးကြီးပွားကြီးပဲရှိတာပါကလေးပေါက်စားတွေတောင်ခေါ်သွားကြတေရောရွာပါတယ်ဗျတကြီးကုန်းရွာပါတယ်ဗျအုပ်စေရွာပါတယ်တရက်ကအရှိရွာပါတယ်တရက်ကအနောက်ရွာပါတယ်ကျူရောပါတယ်မစိုးရင်ပါတယ်ချောင်းမီတို့ပါတယ်အော်လေအဲ့ဒီလောလောဆယ်အဲ့ဒီရွာတွေပါတယ်အခုကိုလေးကကျွန်တော်တို့ကြားနေတဲ့ထဲမှာဒီညောင်ပထိုးရွာကိုလည်းဝင်နေအဲ့ညောင်ပထိုးကတော့နောက်ရမှာပြေးရတာပေါ့လေ
ဒါအပြင်ဘကုံးမြို့နယ်အတွင်းမှာလည်းပြီးခဲ့တဲ့မလ18ရက်နေ့ကအာနာပိုင်နေနဲ့ဆန္ဒပြသူတွေထိတိုက်တွေ့ပြီးရဲတအူးတေဆုံးခဲ့ပြီးနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့ဘကုံးဒေသခံတအူးကလည်းပြောပါတယ
်ကြားပြီးတော့သူတို့ဒီဆန္ဒပြတဲ့လူတွေကိုလိုက်ဖြုတ်ခွဲနေတယ်အဲ့လမ်းညွှန်လမ်းကြားတွေမှာညည်းရုံဘုံပြအရှိဆုံးကတ်လာပြီးတော့လာပြစ်တဲ့တယောက်လို့ပြောတာဟုတ်ကဲ့ဟိုမပြည်သူကြားတွေကပြင်းလွှားနေတယ်ပေါ့ဘာလို့ကချင်းကလေးနဲ့ပြစ်လိုက်လဲမသိဘူး။နှစ်ယောက်ကတရားရတယ်တရားရပါတယ်ဟုတ်ကဲ့နှစ်ယောက်ကလေးဘွားလေးပါတယ်တရားရပါတယ်။ကဲလုံးနေတယ်ခင်ဗျာကဲလုံးနေပြစ်ကြပါညာလေ။ဟိုနှစ်ယောက်ကတရားရပါတယ်တယောက်တော့တည်ပါလားချင်းကလေးစားကြည့်ပါလားဟုတ်ပါလား။
ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်မှာလည်းတမတော်သား၄ဦးအသက်ခံရပြီးနောက်ပိုင်းဖဲခုံမြို့နယ်ဒီတဝက်ကကျေးရွာတွေကဒေသခံတွေရွာလုံးကျွတ်ထွက်ပြေးနေရတယ်လို့ဒီရွာသားတွေနဲ့နေဆက်သူတူကပြောပါတယ
်အခုကတော့အဲ့မှာဟုတ်တယ်ဟိုလက်ဆောင်ပေါ်တောင်ချစ်ဆောင်ကရဆိုင်ကဆက်ပြင်းရတော့ပဲနောက်ပြီးတော့စစ်သားတွေကရှိနေတဲ့အေရိုလိုက်ဖြူရဲသကားတက်ကြဲတယ်နောက်ပြီးတော့ကုစုဆိုင်လည်းလုံးဟိုကုစုဆိုင်ကမရှိတဲ့နေရာတော့အရက်တွေသာတော့ကုန်းယူတော့ဆောင်းဆောင်ဆဲနောက်ပြီးချုပ်အေရိုလည်းမရှိပါလားလို့ရှိတယ်ဆက်ဆက်ရအဲ့မှာရှိတဲ့ရွာတွေကတည်းကမရှိတော့ဘူ
းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေအတွင်းရဲတပ်ဖွဲ့ဝင်တွေတပ်မတော်သားတွေနဲ့သူတို့မိသားစုဝင်တို့သေဆုံးခဲ့တာရှိကြောင်းနေပြည်တော်မှာမလ23ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြည်ချိုင်းဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်9ဦးကြာဆုံးပြီး163ဦးဒဏ်ရာရရှိခဲ့ပါတပ်မတော်သား4ဦးကြာဆုံးပြီးမိသားစုဝင်2ဦးသေဆုံးခဲ့ပါတယ
်တပ်ဖွဲ့ဝင်တွေသေဆုံးဒဏ်ရာရတဲ့နဲ့ပတ်သက်ပြီးပြည်ချိုင်းဝန်ကြီးဌာနသူဝင်ကြီးဗိုလ်ချုပ်စောမင်းထွန်းကပြောဆိုထားတဲ့ပတ်သက်လို့တော့ VOA ကတိကျအတည်ပြုချက်မရရှိသေးပါဘူးခင်ဗျာ